ကမ္ဘာတစ်လောက COVID-19 ရောဂါဖြစ်သူပေါင်း134.8%သန်းနီးပါးရှိနေကြောင်းJohns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်အချက်အလက်စင်တာကစနေနေ့အစောပိုင်းမှာထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်ခံရသူ31,000နဲ့အများဆုံးဖြစ်ပြီးကူးစက်ခံရသူ 13.3,000 နဲ့ဘရာဇီးလ်ကဒုတိယ 13.2,000 ရှိတဲ့အိန္ဒိယကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အိန္ဒိယမှာ9ရက်ဆက်တိုက်နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်လာနေပြီး24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်35,384ဦးထိစံချိန်တင်များပြလာကြောင်းစနေနေ့မှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ
် People are misunderstanding that
COVID-19 ကာကွယ်ဆေးထိုးရာကြောင့်ကူးစက်မှုရပ်သွားမယ်လို့ယူဆနေကြပုံရပြီးဒါဟာလူတွေနားလည်မှုလွဲနေကြတာပါတဲ့ဒီလိုမဟုတ်ရတဲ့အကြောင်းပြင်းထန်တဲ့ကူးစက်မှုနဲ့သေဆုံးမှုတွေရပ်တန့်နိုင်ရေးအတွက်ကာကွယ်ဆေးထိုးနေတဲ့တစ်ချိန်တည်းမှာပဲကူးစက်မှုလျှော့ချနိုင်ဖို့လဲလိုအပ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပြောခွင့်ရမာဂရက်ဟဲရစ်ကပြောဆိုခဲ့တာပါ။ရှာရှာပါပါအုံနောက်သွေးခဲမှုဟာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကြောင့်လည်းဖြစ်နိုင်ခြေရှိတယ်ဆိုတဲ့အစီရင်ခံချက်ထွက်လာပြီးတဲ့နောက်ဗြိတိန်မှာဒီကာကွယ်ဆေးထိုးထားသူတွေစိုးရိမ်နေကြသလိုခေါင်းမူးခေါင်းကိုက်ဖြစ်တယ်လို့ဆိုပြီးစည်းကမ်းလာပြသူတွေလည်းများလာနေကြောင်းအရေးပေါ်ကုသရေးဆရာဝန်တွေကပြောပါတယ်။အုံနောက်သွေးခဲမှုနဲ့ AstraZeneca ကာကွယ်ဆေးဆက်ဆံမှုကိုဥရောပသမဂ္ဂဆေးဘက်ဆိုင်ရာတာဝန်ရှိသူတွေထုတ်ပြန်ကြေညာခဲ့ပြီးနောက်နိုင်ငံတချို့မှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးထုတ်နိုင်မှုနဲ့ပတ်သက်ပြီးစီးမြင့်သစ်တွေထုတ်ပြန်ကြပါတယ်။ AstraZeneca ကာကွယ်ဆေးကို Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့ဗြိတိန်နဲ့ Sweden ပူးပေါင်းထုတ်လုပ်ခဲ့တဲ့ဗြိတိန်မှာအရွယ်ရောက်ပြီးသူအသက်30အောက်လူငယ်တွေကိုပဲ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးပေးမယ်အကြောင်းပြောဆိုထားပါတယ်။AstraZeneca ရဲ့ကာကွယ်ဆေးကိုကလေးတွေစေကျော်သက်တွေနဲ့ဆန်းသန့်နေတာကိုလည်း Oxford သုတေသနပညာရှင်တွေဆိုင်းငံ့ထားပါတယ်။ Spain နဲ့ Philippines မှာတော့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုအသက်60အထက်လူကြီးတွေကိုကန့်သတ်မှာဖြစ်တယ်လို့ Italy ကလည်းအလားတူညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်။ဥရောပမှာ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုလူ34သန်းထုတ်နှံထားပြီးတဲ့နောက်ရှာရှာပါပါအုံနောက်သွေးခဲမှုဖြစ်တဲ့ဆိုသူက200လောက်သာရှိကြောင်းအစီရင်ခံချက်ရရှိထားတယ်လို့ဥရောပဆေးဘက်ဆိုင်ရာဌာနကပြောပါတယ်ဂျပန်မှာတော့ COVID-19 ကူးစက်မှုများလာတာကိုတိုက်ဖျက်ရေးအတွက်မြို့တော်တိုကျိုမှာတစ်လကြာတစ်စိတ်တစ်ပိုင်းအရေးပေါ်အခြေအနေကြီးညာတတ်မှတ်မယ်အကြောင်းဝန်ကြီးချုပ်ယိုရှီဟီဒေရှုဂါကတောက်ကြာနေမှာပြောဆိုထားပါတယ်ရှင်